အော်တိုဘာလ15ရက်နေ့ကျရင်နေပြီးတော့မှဒိုင်းသားလက်နက်ကင်အဖွဲ့10ဖွဲ့နဲ့အစိုးရရဲ့လက်မှတ်ရေးထိုးပွဲကိုတက်ဖို့အတွက်ပေါ့လေအကဲဦးရတောင်ကိုအကြောင်းကြားတာဖိတ်တာရှိပြီလားရှင့
်ကျွန်တော်ကိုကိုရင်းနေကတယ်လီဖုန်းနဲ့အကြောင်းကြားပါတယ်အဲ့ဒါကျွန်တော်ကဘာပြောလဲဆိုတော့ကျွန်တော်ရွေးကောက်ပွဲအတွက်နေနေမြို့နယ်မှာကျေးရွာတွေအထိရှင်းပြီးတော့မစ္စတာရုံးရဲ့ဘာပြောလဲရောက်နေတယ်နောက်ဆုံးမှာလည်းကျွန်တော်ရွေးနေကောင်းဆောင်တယောက်အနေနဲ့ရွေးနေအဖွဲ့ဝင်တွေမှာတူချက်ပြီးဟိုကောင်းတော့ဒုံးနေဆက်ပြေးပြီးတော့နေနေပြီးမှအကြောင်းပြန်မယ်လို့ပြောထားပါတယ
်ဟုတ်ကဲ့ဆိုတော့ဒီတော့15ရက်နေ့ဒီလက်မှတ်ထိုးတဲ့ပွဲကိုဦးဝေတောင်တက်ဖို့အစီအစဉ်ရှိပါလားရှင
်အခုလည်းကျွန်တော်တက်ဖို့အစီအစဉ်မရှိပါဘူးမင်းချက်စီတော့အော်ပြိုရက်အစီအစဉ်ဒီအော်ပြိုဘူရက်ဒီလက်မှတ်ပြီးဖြစ်နေရတဲ့တကြောင်နောက်တစ်ခုကကျွန်တော်ကဟုတ်လို့အားရရှိတဲ့လက်မှတ်ထိုးတဲ့ပွဲမှာကျွန်တော်ကမူလညောင်ပန်းတက်တာကတကယ်ပဲလေခိုင်ပါလို့ပေါင်ပြီးပေါ်တယ်အခုတော့မအောင်လို့ပါဝင်မှုမရှိဘူး။ဒါကြောင့်ကျွန်တော်ဒီစီလက်မှတ်ထိုးဖို့အတွက်ကျွန်တော်ရဲ့ supporter ရတိရှက်နဲ့လည်းမကိုက်ညီတဲ့အတွက်အခုတော့ဒီစီလက်မှတ်ထိုးဖို့ပွဲကိုအတက်ချင်းဖြစ်ပါတယ
်။ဟုတ်ကဲ့။ကချင်ပြည်နယ်အပါဝင်ပေါ့လေရှမ်းပြည်နယ်အတွင်းမှာဆိုရင်လည်းတိုက်ပွဲတွေကပိုပြီးတော့ပြင်းထန်လာပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်လာတာနဲ့တပိုင်းနဲ့တစ်ဖက်ကလည်းလက်မှတ်ရေးထိုးမယ်ဆိုတော့ဒီလက်မှတ်ရေးထိုးတာတွေကအမကန်ချက်ရှိပါမလားရှင်ဦးဝေတောင်ဘယ်လိုသုံးသပ်ပါလဲရှင
်အခုတော့တချို့လက်နဲ့တိုင်အပွဲတွေနဲ့လက်မှတ်ထိုးမယ်တစ်ဖက်မှာလည်းပဲတက်ပွဲတွေဖြစ်နေမယ်ဆိုတော့ဒါဒီစံတရားကိုကြီးထွားပြီးတော့နိုင်ငံရေးပေါ်ဆောင်ရေးကိုကြီးခိုင်းနိုင်တယ်လို့သုံးသပ်ပါတယ်အဲ့တခုကလက်ရှိအချိန်နဲ့တက်မှာဘာပဲဖြစ်ဖြစ်အပြေကရစရေးကိုရရဲ့အပွဲအစီအစဉ်နဲ့ဒီတဲ့နည်းနဲ့လုပ်မယ်ဆိုတဲ့သဘောထားကလည်းမသိကြဘူးလို့မြန်မာလေတကယ်ဒီစီလက်မှတ်ထိုးပွဲမှာဒီစီတည်တဲ့နိုင်ငံရေးကိုပေါ်ဆောင်ဖို့ကြိုရင်တရားဝင်လက်ခံအပွဲအစီအားလုံးပေါင်းနဲ့လက်မှတ်ရေးထိုးဖို့လိုတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ရှင်အခုဒီလက်မှတ်ထိုးကြမဲ့အဖွဲ့နဲ့လက်မှတ်မထိုးကြမဲ့အဖွဲ့တွေကြားမှာပေါ့လေနှစ်ဖွဲ့ကွဲသွားတာနဲ့ပတ်သက်လို့ရောဟိုတချို့ကသုံးသက်ပါတယ်ဒါဟာပေါ့နော်ဒီလျှောက်လုံးမှာအပြစ်ခတ်ရစေးကိုဆွေးလွေးလာခဲ့ကြတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာလဲခွဲလိုက်တယ်လို့ဖြစ်သွားတယ်ဆိုတော့အမြင်နဲ့အယူအဆတွေလည်းရှိပါတယ်။ဦးဝေတာအောင်ကဒီပေါ်မှာဘယ်လိုသုံးသပ်ပါလဲရှင်
။မှန်ပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကိုဒီမျိုးစုံနဲ့မညီတော့အောင်ဝဲအောင်လုပ်တဲ့ဤတွေရတဲ့အမျိုးစုံပါတယ်။အခုလည်းပဲတိုင်းရင်းသားအဖွဲ့ပေါင်းစုံကသုံးသပ်ကြတာတခုရှိပါတယ်။ဒီစီလက်မှတ်ထိုးမယ်ဆိုရင်ဘာလို့ပါဝင်နားလက်မှတ်ထိုးမယ်သုံးသပ်တာရှိပါတယ်။ဒီသုံးသပ်ချက်တွေကိုမလိုက်နိုင်အောင်ဒီမျိုးစုံနဲ့ဆဲအောင်ထုံးနေတယ်ဒီပြည်ကြီးပါတယ်ဒါကြောင့်ဒါတွေကမဖြစ်သင့်ဘူးလို့ပြောချင်ပါတ
ယ်ဟုတ်ကဲ့ဒီလက်မှတ်ထိုးကြမဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကရောဟာလားအစိုးရဘက်ကရောပြောပါတယ်အခုလက်မှတ်ထိုးကြတဲ့အဖွဲ့တွေဟာဒီ NCA စာချုပ်ကိုဆက်ပြီးတော့အကောင့်ထည့်ဖော်ဖို့ဟာလားနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့တွားနိုင်ဖို့အတွက်ဒါရှေ့ပြေးအဖွဲ့သားဖြစ်တဲ့အစိုးရဘက်ကလည်းဟာလားအားလုံးလက်မှတ်ထိုးဖို့အတွက်စာအုပ်ကိုအမြဲဖွင့်ထားပါတယ်လို့ပြောပါတယ်ဆိုတော့ဒီအခြေအနေတွေကိုရောဦးအေးတောင်တို့ဘယ်လိုမြင်ပါလဲရှင
်တကယ်လက်မှတ်ထိုးတဲ့အခါမှာနှစ်ဖက်ကနှစ်ဖက်ကလည်းကျွန်တော်အစိုးရတရားဝင်လည်းနဲ့အပေါ်ရှိအားလုံးသဘောတူပြီးမှသဘောတူတဲ့အတွက်နိုင်ငံရေးဆေးရေးအားလုံးသဘောတူပြီးမှဒီလက်မှတ်ထိုးပွဲကိုကျင်းပစီစဉ်ပါတယ်အပြည့်အစုံလက်မှတ်ထိုးတာဒီလိုတော့အဖြစ်သိချင်ဖို့ဒါကြောင့်ထိုးတဲ့အပေါ်ကထိုးမထိုးတဲ့အပေါ်ကမထိုးဆိုရင်တရားဝင်ဖွဲ့တယ်ချင်မှဝင်နေပြီဆိုတာပြောချင်တယ်တရားဝင်ရဲ့အရေးကဘယ်လိုမှပေါ်ဆောင်နိုင်တယ်လို့
ဟုတ်ကဲ့ဦးတောင်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်